ုတ်ဆိုးသူစစ်အာဏာရှင်များရဲ့လက်နက်နဲ့ဖိနှိပ်နှိမ်မမှုတွေကိုမြန်မာပြည်သူလူထုတရက်လုံးနှစ်ပေါင်း30နီးပါးခါစီခံလာရတော့မခံရနိုင်တော့တဲ့အဆုံး1988ခုနှစ်ဩဂုတ်လ10ရက်နေ့ကိုတပြည်လုံးအချင်းချက်ပြုတ်ပြီးတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ကြတာအားလုံးအသိပါပဲမန္တလေးမှာပဲဩဂုတ်လ10ရက်နေ့ကတည်းကစစ်တပ်တွေလုံထင်းတွေရဲ့ပိတ်ဆို့နှိမ်နှင်းမှုကြားကနေလူမှုဆန္ဒပြမှုတွေစတင်ဖောက်ထွက်ဖြစ်ပေါ်ခဲ့ပါတယ်။မြရအောင်တိုင်းမှာဈေးကြိုနာယီစင်မှာဖျားကြီးမှာ84လမ်းမှပေါ်မှာအဲနောက်ရဲ့ဩဂုတ်9 10 17 12စသည်ဖြင့်တန်ဃာတော်များရဲ့စနစ်ကျတဲ့စူးစီးအုပ်ချုပ်မှုစစ်ကြောင်းပုံစံတွေနဲ့အတူလူမှုဆန္ဒပြမှုတွေအရှိန်အဟုန်ကောင်းခဲ့ပါတယ်။ရန်ကုန်မှာတော့ပြစ်ခတ်နှိမ်နှင်းမှုတွေဇက်တိုက်ဖြစ်ခဲ့လို့သွေးမြေကျမှုတွေဖြစ်နေပါပြီ။ဒီတော့ရှစ်လေးလုံးရေးတော်ပုံကြီးစတယ်ဆိုရင်ပဲစာရေးဆရာတွေဟာကိုနီးကိုဟန်ကိုစိတ်ကူးနဲ့ကိုပါဝင်ခဲ့ကြပါတယ်။စစ်ကြောင်းတွေနဲ့အေးလန်းလန်းဆုံးမှာဈေးကြိုမှာလက်ဆယ်ခံလူမှုတိုက်ရှိမှာစတဲ့နေရာတွေကအရေးပေါ်စင်မြင့်တွေတက်မှာတက်ပြီးတော့တရားဟောနေကြပါပြီ။အဲဒါပေမဲ့ဒီလောက်နဲ့တာဝန်မကျေသေးဘူးလို့ယုံကြည်ကြတယ်။ရေးတော်ပုံတက်တန်းရက်20ကျော်လာတော့ရန်ကုန်ဗဟိုပြုတ်ပြီးတပြည်လုံးကသတင်းအချက်လက်မှန်တွေအ мян သိရှိထုတ်ပြန်ဖို့လိုအပ်လာပါပြီ။တစ်ဖက်ကလည်းကောလာဟာလတွေကထွက်နေတယ်။တံပြန်တပိတ်ဆိုတာတွေလည်းပေါ်ပေါက်နေတယ်။အရေးတော်ပုံကြီးကိုတိတ်ခါချအသေးပြက်စေတဲ့ယာဇဝတ်မှုကင်းတွေလည်းဖန်တီးလာကြပါပြီ။ဒီလိုအခြေအနေမျိုးမှာကျွန်တော်တို့တွေရှစ်လေးလုံးအမည်ရှိတဲ့သတင်းစာကိုထုတ်ဝေခဲ့ကြတာပါပဲ။သတင်းစာအတွက်လိုအပ်တဲ့လမ်းညွှန်မှုနဲ့အကြံဉာဏ်တွေကိုသတင်းစာဆရာမကြီးလူရုတော်မာစီကခံယူခဲ့ကြရတာပါ။ဩဂုတ်လ31ရက်နေ့ကစပြီးထုတ်ဝေခဲ့တဲ့ရှစ်လေးလုံးသတင်းစာမှာအေဒီဒအာဘော်အနေနဲ့ဒေါ်တော်ကပဲပင်တိုင်ရေးပေးခဲ့ပါတယ်။ဒေါ်တော်ရေးပေးတယ်ဆိုတာအေဒီဒအဖွဲ့ဝင်3ဦးလောက်ကလောရဲပြီးဘသူမှမသိစေခဲ့ပါဘူး။သတင်းစာထွက်တာနဲ့အဲ့ဒီနေ့နေ့လယ်မှာပဲဒေါ်တော်ဟာသတင်းစာကတာဝန်ရှိသူ3ဦးကိုသူ့စာရေးစပွဲရှိခေါ်ပြီးသတင်းစာလေးကိုကင်ကာဝေဖန်သုံးသပ်ပြပါတယ်။သတင်းစာရဲ့ကျင်းဝတ်နဲ့လျော်ညီစွာမူဝါဒအတိုင်းသိခါရှိရေးအတွက်ဦးစားပေးသွန်သင်ပါတယ်။အရေးတော်ပုံကြီးဟာတလားတီတီကြာပြီးစက်တင်ဘာလဆိုင်ရောက်တော့သတင်းစာဟာလည်းမျက်နှာဖုံးတိုင်းဆန္ဒပြစစ်ကြောင်းပုံတွေကြီးဖြစ်နေတော့အဲဒီဒါအဖွဲ့အနေနဲ့အားမရဘူးဖြစ်နေပါတယ်။ပြည်သက်ကလည်းစိတ်ဝင်စားအောင်သတင်းကိုလည်းဆွဲဆောင်မှုရှိအောင်အဲဒီဒါအဖွဲ့ကောင်းချင်းဆိုင်ကြပါတယ်။ဒေါ်တော်ကမထင်မှတ်ဖက်ပြောလိုက်တဲ့စကားတခွန်းအရာ1300ပြည့်အရေးတော်ပုံကာလမန္တလေးအာဇာနည်စက်ခွန်ဦးနဲ့ပတ်သက်တာတွေတမိုင်းမပြောက်အောင်တကယ်တော့အဲ့ဒီအချိန်မှာကိုပဲ1300ပြည့်အရေးတော်ပုံဆိုတာနှစ်ပေါင်း50တိတိကြာတဲ့1350ပြည့်နှစ်ကာလဖြစ်နေပါပြီ။ဒါကြောင့်1300ပြည့်အရေးတော်ပုံမန္တလေးအာဇာနည်စက်ခွန်ဦးအရေးတော်ပုံကိုပြန်လည်ဖော်ထုတ်တင်ကြောင်းဒေါ်တော်ကပြောတာကိုကျွန်တော်တို့နားကြားဖူးပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဟာနောက်ရက်ထွက်မဲ့သတင်းစာမှာအပြောင်းအလဲလေးဖြစ်အောင်မန္တလေးအာဇာနည်စက်ခွန်ဦးဗိမာန်ကိုမျက်နှာဖုံးတင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒါကြောင့်လေတံပါဝတီတဲ့ဂျွေကုန်းမှာရှိတဲ့အာဇာနည်ဗိမာန်ကိုကျွန်တော်ကိုယ်တိုင်သွားတပ်ပုံရိုက်တယ်။လိုအပ်တဲ့အချက်လက်တွေရှာဖွေရေးသားတယ်။မန္တလေး1300ပြည့်ရေးတော်ပုံရှူရတူအထိမ့်မှတ်ရှစ်လေးလုံးသတင်းစာပေါ့လေ။အဲဒါကြောင့်မို့ညာ၈နာရီဝင်းကျင်မျက်နှာဖုံးတွေတပ်ပုံတွေအချက်လက်စာသားတွေအားလုံးရေးပြီးကျွန်တော်ဟာအေဒီတာချုပ်ထံကခွင့်ပန်ကအိမ်မြန်ခဲ့ပါတယ်။ဒါပေမဲ့နောက်ရက်မနေ့ရှစ်လေးလုံးသတင်းစာထွက်တော့မျက်နှာဖုံးကမနေ့ညကကျွန်တော်တို့စီစဉ်ခဲ့တာတွေမဟုတ်တော့ပါဘူး။ညာတွင်ချင်းပဲမန္တလေးနဲ့ဆယ်မိုင်ကျော်လောက်ဝေးတဲ့မြို့ကြီးကအရေးတော်ပုံအတွင်းမှာချက်ချင်းထင်ရှားလာတဲ့ခေါင်းဆောင်တဦးထောင်ကထွက်လာကလူလူတရားပွဲကျင်းပတဲ့တဲ့ရင်အဲ့ဒီတဲ့ရင်ဓာတ်ပုံတွေနဲ့ဝေးဝေးဆာဆာဖြစ်နေပါတယ်။ဟာဒါဟာတကယ်တဲ့ရင်တူပဲတဲ့ရင်ဦးပဲညာတွင်ချင်းအဲ့ဒီမြို့ကိုခက်ခက်ခဲခဲသွားဓာတ်ပုံရိုက်တဲ့ရင်ယူပြီးအများဆုံးထဲလိုက်ကြရတာပါပဲ။သူများတဲ့တဲ့ရင်ဦးလို့ထူးလို့ကျွန်တော်တို့အတွက်အလွန်ဝမ်းမြောက်ပီတိဖြစ်ရပါတယ်။တဲ့ရင်သာလေးကင်ပြီးတပြုံးပြုံးနဲ့ကျေနပ်မဆုံးဖြစ်နေတာပါပဲ။အဲ့ဒီနေ့နေ့လေဒေါ်တော့စီကိုကျွန်တော်တို့အဲ့ဒီလာအဖွဲ့ဝင်၃ယောက်ရောက်တော့ဒေါ်တော့ကိုကျွန်တော်တို့ကသတင်းဦးသတင်းထူးမှုလက်ဦးကြိုးပမ်းရယူထဲသွင်းဖော်ပြနိုင်ခြင်းကိစ္စကိုခက်ကြွားကြွားလေးပြန်ပြောကြတာပေါ့။တရေကောင်တဦးအသွင်ဂုံပြုတ်ခွင့်ကိုသူများတဲ့ဦးပြီးထူးပြီးရတာကိုကျွန်တော်တို့တွေဂုံယူနေကြတာပေါ့။ဒီရင်ဒေါ်တော်ကကျွန်တော်တို့ရှစ်လေးလုံးသတင်းစာလေးကိုကိုင်းပြီးဒီလိုပြောပါတယ်။အရေးတော်ပုံတိုက်ပွဲတွေဆိုတာလူမှုမပါဘဲနဲ့မဖြစ်ဘူးကွ။လူလူကအဓိကဖြစ်တယ်အကြောင်းအမျိုးမျိုးကြောင့်ရှေ့ရောက်လာသူတဦးကိုဒီလောက်ထိမင်းတို့အမှုမတင်သင့်ဘူးလူလူကိုဥပိ္ပခာပြုရရောက်တာပေါ့အဲ့ဒီပုဂ္ဂိုလ်အဲ့ဒီသူရဲ့တမိုင်းကဘာလဲရှေ့မှာသူခကြီးကအရှည်ကြီးကြံသေးတယ်နော်တိတ်ခါရှိတဲ့သတင်းစာတစ်စောင်အနေနဲ့သတင်းဥယင်ပြီးရောသတင်းထူးရင်ပြီးရောဆိုပြီး အဆုံးပြမမြန်ကြပါစေနဲ့သတင်းစာဆိုတာချစ်သူမှုသားစေမုန်းသူမှုနာစေဆိုတာမျိုးမရှိရဘူးလို့ဒေါ်တော်ကပြောဆိုပါတယ်ဒေါ်တော်ကဒီလောက်ပဲပြောလိုက်တာပါဟုတ်ပါတယ်အဲ့ဒီကျွန်တော်တို့တရေကောင်းလို့ကပီးထိုးခဲ့တဲ့သူဟာနောင်ဆယ်နှစ်အတွင်းမှာပဲလူလူနဲ့ဆန့်ကျင်တဲ့ဘက်လူလူကိုဖိနှိပ်ပြီးကိုကြိုးရှာတဲ့ဘက်မှာထိတ်ဆုံးကရောက်သွားပါတော့လေဩသတင်းဦးတိုင်းသတင်းထူးတိုင်းထဲရမာလာဆိုတဲ့သင်္ကန်းစာကိုအဲ့ဒီအချိန်ကကျွန်တော်တို့ကောင်းကောင်းကြီးရခဲ့တာပါပဲအားလုံးကျမ်းမာကြပါစေကျွန်တော်ဆုငှက်ပါ